ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာဒီမိုကရေစီရေးကိုထောက်ခံကြောင်းရှင်းလင်းပြသတဲ့သတင်းစကားပါဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာပါဂနာကအင်္ဂါနေ့မြန်မာအရေးလုံခြုံရေးကောင်စီအရေးပေါ်တကပိတ်အစည်းအဝေးမှာတင်ပြခဲ့ပါတယ်။
This morning, the Security Council held a close consultations on Myanmar.
The special envoy also called for the immediate release of Dawn Aung San Suu Kyi and
President Tsai Ing-wen, and the Chief Executive Officer of the Ministry of Foreign Affairs. မြန်မာစစ်တပ်အာဏာသိမ်းတာကိုရှုတ်ချပြီးစစ်တပ်ဘက်ကဥပဒေလေးစားလိုက်နိုင်ရေးလူ့အခွင့်အရေးလေးထားရေးနဲ့တရားဥပဒေမဲ့ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ဗြိတိန်ကပြည်စုထားတဲ့မူကြမ်းကိုလုံခြုံရေးကောင်စီမှဆွေးနွေးနေတဲ့အကြောင်းလဲကုလသမဂ္ဂတန်တမာနေပြောဆိုချက်ကိုကိုးကားပြီးရိုက်တာစရင်းကဖော်ပြပါတယ်။
The Tamador should respect the rule of law and release all of those who've been detained.
မြန်မာပြည်သနာကိုဖြစ်ရှင်ရေးအတွက်အာဆီယံအပါအဝင်ဒေသရင်းနိုင်ငံတွေရဲ့အခမ်းကဏ္ဍကိုလည်းကြိုဆိုကြောင်းလုံခြုံရေးကောင်စီကတာမတ်ကြီးတွေနဲ့လည်းဆက်လက်ဆွေးနွေးသွားမယ်အကြောင်းပြောပါတယ်။ ကုလသမဂ္ဂလုံခြုံရေးကောင်စီတွင်မြန်မာအရေးဆွေးနွေးမှုတွေမှာအစဉ်တစိုက်ကန့်ကွက်တဲ့တရုတ်နိုင်ငံဘက်ကတော့လုံခြုံရေးကောင်စီတကပိတ်အစည်းအဝေးအတွက်ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းဆွေးနွေးပွဲမဆက်ခင်မှာပဲနိုင်ငံသားရေးဌာနပြောခွင့်ရဝမ်ဝမ်ဘင်းကပြောပါတယ်။
လုံခြုံရေးကောင်စီအရေးကိစ္စတွေနဲ့ပတ်သက်ပြီးသက်ဆိုင်သူအားလုံးနဲ့တရုတ်ကဆက်သွယ်ဆောင်ရွက်နေတဲ့မြန်မာနိုင်ငံတွင်နိုင်ငံရေးလူမှုရေးတည်ငြိမ်မှုအတွက်အထောက်အကူဖြစ်စေဖို့ငြိမ်းချမ်းစွာပြန်လည်တင်ပြရေးကိုပံ့ပိုးပေးနိုင်ရေးကိုနိုင်ငံတကာအတိုင်းဝိုင်းဘက်ကဆောင်ရွက်ဖို့ကြေညာတွေပူကြီးပြီးအခြေအနေတွေရှုပ်ထွေးသွားစေမယ့်ကိစ္စတွေကိုတော့ရှောင်ရှားတင်တဲ့အကြောင်းနိ
ဒီနေ့ကိုကာကွယ်ပေးနိုင်ဖို့အတွက်ဒီအချိန်မှာမဖြစ်မနေဆောင်ရွက်ကြရမယ်ဆိုလဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထုကိုယ်စားလှယ်ရှနာဘာဂနာကကုလသမဂ္ဂလူကြွေးကောင်စီမြန်မာအရေးအရေးပေါ်တကယ်အစီအဝေးမှာပြောဆိုခဲ့ပါတယ်ရှင်။